အာပြင်းစိုက်ကလုံးမုန်တိုင်းတံအပြင်းတံခံခဲ့ရတဲ့ဒေသတချို့မှာကုန်ပစ္စည်းရှာပါမှုတွေနဲ့ကြုံနေရပါတယ်။မုန်တိုင်းကြောင့်ပစ္စည်းဆုံးရှုံးမှုတွေကြုံနေရချိန်မှာကုန်တွေစီးတင်မရောကြဘူးလေ။ကုညီကယ်ဆယ်ရေးအဖွဲ့တွေတိုက်တွန်းနေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအခြေခံပြီးမဆုမုန်ကပြောပြပေးပါရှင်။
အာပြင်းစိုက်ကလုံးမိုးခါမုန်တိုင်းတံကိုခံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တွေနဲ့ချင်းပြည်နယ်နဲ့မကွေးတိုင်းတို့မှာအိမ်အမိုးကာတွေဈေးတက်နေပြီးတော့လိုအပ်ချက်တွေများနေတယ်လို့ဒေသခံပြည်သူတွေက VOA ကိုပြောပြပါဗျ။အထူးသဖြင့်သွပြအမိုးတွေနဲ့အခြေခံစားတောက်ကုန်တွေဈေးထက်ဝက်တက်သွားတယ်လို့ရခိုင်ပြည်နယ်မြစ်တာရောင်ကြီးအသင်းဒုက္ကဋ္ဌကိုကြောက်ချိုင်က VOA မြန်မာပိုင်းကိုပြောပါဗျ။
ပါမယ်ကဆန်အိတ်တွေရောကျွန်တော်တို့အခုဒီတက်ရှိတွေရောကျွန်တော်တို့အခုအကုန်လုံးကလုံးပဲဗျာတက်ရှိအကုန်လုံးဟိုဇီးရမြေကြီးကအဲ့လိုပါပဲဒီဒုက္ခရောက်ပြီးကြတာနဲ့အကုန်လုံးဈေးတင်ဈေးတင်လာတယ်အဲ့ဒါကြောင့်အမိုးကရောဆန်ရောစီရောအကုန်လုံးကျွန်တော်တို့ဈေးကမဆောက်လောက်ဘူးဗျာ။မုန်တိုင်းတင်ဒေသတွေမှာဇီးအားစံတအိတ်ကိုကြက်သသိန်းဝန်းကျင်အထိရောင်းချနေကြတာပါ။
အခုနိုင်ငံတကာအဖွဲ့တွေကုလအဖွဲ့ကြီးတွေနဲ့ရက်ရွာကအသင်းဖွဲ့တွေပူးပေါင်းလှုပ်ဆောင်နေကြတယ်ဆိုပေမဲ့ဆက်သွယ်ရေးပြတ်တောက်နေတာကြောင့်အရေးပေါ်အကူအညီတွေချက်ချင်းရောက်မလာသေးပါဘူး။ဖုန်ကြီးကြောင့်နေရက်ရွာအသင်းဖွဲ့တွေကပဲဒုက္ခရောက်နေတဲ့သူတွေကိုကျွေးမွေးစောင့်ရှောက်ထားရတယ်လို့သူကပြောပါတယ်။မိုးခါမုန်တိုင်းဟာချင်းနဲ့မကွေးတိုင်းဒေသတွေကိုလည်းတနအီကိုမိုင်းတရာနှုံး ီဈေးတွေတက်နေတာနဲ့ပတ်သက်လို့မကွေးတိုင်းကရောင်စုံမြစ်တာလူမှုကူညီရေးအသင်းတာဝန်ခံတဦးကလည်းအခုလိုပြောပြပါဗျာ
။ကျွန်တော်တို့ထုံးစံအတိုင်းလူကိုဖြစ်နေပေါ့နော်။တကယ်တော့ကျွန်တော်တို့အဲ့လိုမျိုးမဖြစ်ပြန်ဘူးပေါ့နော်။ဟိုတက်နိုင်တဲ့လူတွေလည်းဒီရှင်ကတော့ရောင်နေတဲ့ဒီပြန်နေပြီးတော့ဒီအတန်မစားအလူရဲ့တမီရောင်လာပြီးတာလို့ဒါတော့ကျွန်တော်တို့မဖြစ်ပြန်ဘူးပေါ့နော်။
ကုလကဘာစာနယ်ရိခာအဖွဲ့ WFP ရဲ့ဌာနကိုယ်စားလှယ်မစ္စတာစတီဗင်အန်ဒါဆွန်ကတော့သူတို့အနေနဲ့စစ်တွေကမုံတိုင်းရှောင်နေတဲ့သူတွေစီအရေးပေါ်စာနယ်ရိခာတွေအရင်ဦးဆုံးစတင်ပေးပို့တော့မယ်လို့ပြောပါရယ်ရခိုင်ပြည်နယ်ကမုံတိုင်းတင်ဒေသတွေဒီမဟုတ်ဘဲနဲ့ချင်းပြည်နယ်နဲ့မကွေးတိုင်းဒေသတွေကိုလည်းကူညီပေးသွားမယ်လို့ VOA ကိုအီးမေးလ်ကနေတဆင့်တုံ့ပြန်ပြောဆိုခဲ့ပါရယ်သူတို့ဟာအသက်ကူညီကယ်ဆယ်ရေးအကူအညီတွေအရေးပေါ်လိုအပ်နေပြီးတော့ရေတိုးရေရှည်အထောက်ပံ့နေလူနေကြောင်းလည်းပြောပါတယ်။ဒီထဲမှာအသက်မွေးဝမ်းကြောင်းလုပ်ငန်းတွေအခြေခံအစအဦးကျန်းမာရေးနဲ့တခြားဝန်ဆောင်မှုတွေလည်းလိုအပ်လိမ့်မယ်လို့ပြောပါတယ်။အခုစစ်တွေနဲ့မောင်းတော့မှာတိုးလောင်ထားတဲ့စားနပ်ရိက္ခာတွေကိုအ мян ဆုံးဖြန့်ဝေဖို့နေညာမနာလှုပ်ဆောင်နေကြောင်းနဲ့ရန်ကုန်က WFP ကုန်တိုးလောင်ရုံတွေကနေရိက္ခာတွေထပ်ပြီးတော့ပို့ဆောင်မှုကိုလည်းစီစဉ်နေတယ်လို့ WFP ဌာနကိုယ်စားလှယ်ကပြောပါတယ်။လမ်းပန်းဆက်သွယ်ရေးနဲ့ဖုန်းလိုင်းတွေပြတ်တောက်နေတဲ့အတွက်ရခိုင်ပြည်နယ်တွင်းကထိခိုက်သေးဆုံးသူအရေအတွက်ကိုတော့အတိအကျမရနိုင်သေးပါဘူး။ခိုင်မာတဲ့အစအဦးကြီးကြီးမားမားကနေလွဲလို့ရှိရင်အားလုံးနှိပါပျက်စီးဆုံးရှုံးခဲ့ကြောင်းအရက်ဖက်ကူညီရေးအဖွဲ့တွေကပြောပါရရှင်။